ထိုင်းနိုင်ငံမှာတိုက်ခတ်တဲ့ဘဘုတ်မုန်တိုင်းကြောင့်ထိုင်းတောင်ပိုင်းရနောင်းဘက်ကမှဆက်လီလီ3ရက်ကြာမထွက်ခွာနိုင်ပဲရနာရတဲ့အတွက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကော့တောင်းဘက်ချမ်းကိုပြန်မရပဲဖြစ်နေပါတယ်။ကော့တောင်းကနေရနောင်းဘက်ကိုနေ့စဉ်အလုလုဖို့သွားကြတဲ့အလုသမားတွေလည်းအခက်ကြုံရပါတယ်။အချိန်နဲ့အသေးစိတ်ကိုထိုင်းချီဆိုင် view တွင်တော့မအေးမှရှင်းပြပါဦးခင်ဗျာ။
ထိုင်းနိုင်ငံမှာဇန်နဝါရီလ4ရက်နေ့ကနေစပြီးတော့ဝင်ရောက်လာတဲ့ပါဘက်မုန်တိုင်းကြောင့်ရနောင်းဘက်ပင်လယ်ကမ်းတစ်လျှောက်မှာရှိတဲ့ငါးခန်းဆက်လီတွေ၊ကုန်တင်ရင်တွေဆက်လီအလုံးဇန်နဝါရီလ4ရက်နေ့ကနေ6ရက်နေ့ထိရေကြောင်းသွားလာမှုအရေးပေါ်ရပ်ဆိုင်းလိုက်ပါတယ်။ဒီအတွက်ရနောင်းဘက်ကိုလာပြီးဈေးဝယ်လာကြသူတွေလည်းကော့တောင်းမြို့ဘက်ကိုပြန်လို့မရသလိုကော့တောင်းဘက်ကနေရနောင်းဘက်ကိုလာပြီးအလုလုကန်နေကြသူတွေလည်းအခက်အခဲတွေဖြစ်နေကြောင်းကော့တောင်းမြို့ကလည်းဖြစ်၊ပူကင်းသတင်းတောက်လည်းဖြစ်တဲ့ဦးတန်းထိုက်ကပြောပြပါတယ
်။ဟုတ်ကဲ့ခင်ဗျာ၊ပိတ်ထားတာခင်ဗျာ။တော်ရပြေတာခင်ဗျာမင်းရစားပြေတာခင်ဗျာမုံတိုင်းမုံတိုင်းရောက်လေဟိုပြန်ဖို့ကနည်းနည်းတော့ခက်ခဲတာပေါ့မှားလေဒီဘက်မှာရှိတာတွေတော့ခွဲခွဲတော့ဟိုခက်ခဲအလုပ်သမားတွေတော့ခက်ခဲတာပေါ့ဟုတ်ခင်ဗျာအာမန်ဟိုအာမန်တစ်ခေတ်ချုံးတော့ပိတ်ခါတယ်ခင်ဗျာဒါမုံတိုင်းရဲ့အချိန်ကစိုးရံလို့လေယွာနေခင်ဗျာယွာနေခင်ဗျာမင်းကလေးဇရက်ယွာနေနေကြည့်ပါခင်ဗျာဒီလိုယွာနေပါခင်ဗျာဟိုဘယ်လိုမျိုးဆိုကျွန်တော်တို့မှာဟိုမိုးကြက်ကပုံမျိုးယွာနေပါခင်ဗျာ
အခုလိုမျိုးနှစ်နိုင်ငံတွောလာနေတဲ့ဆက်လီတွေရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းနိုင်ငံဘက်မှဈေးဝယ်ဖို့လာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာပါနန်လေစိတ်မှစုပုံနေပြီးကော့တောင်းမြို့ကိုပြန်မရဖြစ်နေကြတာပါရနောင်းမြို့ပိုင်းနိုင်ချတီဖုံပြည်ရဘုတ်ကလက်မှတ်ရေးထိုးပြီးထုတ်ပြန်ထားတဲ့မှုန်တိုင်းဆိုင်ရာသတိပေးချက်မှာတော့တင်လေပြင်းအတွင်းမှာမှုန်တိုင်းတန်ကြောင့်လှိုင်းကြီးလာမှာဖြစ်လို့တင်းမောကြီးငယ်ဆက်လီတွေအတွက်အနည်းငယ်ရှိနိုင်တာကြောင့်ပင်လယ်ပြင်ကိုထွက်ခွာခွင့်ကိုရပ်ဆိုင်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။ရနောင်းမြို့နဲ့ကော့တောင်းမြို့နှစ်ဖက်လုံးမှာတော့စနေနေ့ကမိုးစက်တိုက်ရွာသွန်းနေပါတယ်။စနေနေ့နေ့လယ်ပိုင်းထိုင်းနိုင်ငံမိုးလေဝသဌာနဂျိုရုမတန်ထုတ်ပြန်ချက်မှာတော့မုံတိုင်းဟာထိုင်းတောင်ပိုင်းခရိုင်တွေနဲ့ထိုင်းပင်လယ်ခွေးတဝိုက်လက်ပတ်တိုက်ခတ်နေပြီးထိုင်းနိုင်ငံနဲ့ကဲ့ရဲ့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာလည်းမုံတိုင်းရဲ့တရားမှုတွေကြောင့်မိုးကြီးလေထန်လာနိုင်တယ်လို့လည်းဆိုပါရယ်။ဒါအပြင်တောင်ကျရေကြီးမှုကိုလည်းသတိထားရပါလိမ့်မယ်ဆိုပြီးသတိပေးနေပါရယ်။မြန်မာနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတင်းအရမြန်မာပင်လယ်ပြင်မြစ်ဝကျွန်းပေါ်မုတ်တမခွေ၊မွန်တနင်္လာရီကမ်းရိုးတဲတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရန်ဖန်ရန်ခါမိုးတက်မြေပြင်များကျရောက်ပြီးလှိုင်းကြီးမဲ့ဆိုတဲ့အကြောင်းရေပြင်မြေပြင်လေဟာတနအီကိုမိုင်၄၀ထိတိုက်ခတ်နိုင်ကြောင်းမြမပင်လေပြင်ကလှိုင်းအမြင့်ကတော့မြဝကျွန်းပေါ်မုတ်တမခွေမွန်တနင်္လာရီကမ်းရိုးတဲတစ်ချောင်းနဲ့ကမ်းလွန်ပင်လေပြင်တို့မှာရှစ်ပေကနေခြေပေခန့်အထိမြင့်တက်နိုင်ပြီးရခိုင်ကမ်းရိုးတဲတစ်ချောင်းနဲ့ကမ်းလွန်ပင်လေပြင်တို့မှာ၄ပေကနေ၆ပေထိရှိနိုင်တယ်ဆိုပြီးသတိပေးနှိုးဆော်ထားပါတယ်ရှင်